ချင်းပြည်နယ်ပလဲဝါမြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့် Christmas ပွဲတော်မကျင်းပနိုင်တဲ့အပြင်ဒေသခံတွေရဲ့စာဝတ်နေရေးကိစ္စရပ်တွေအတွက်ပါထိခိုက်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသရင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ပြည်သူလူထုရဲ့လုံခြုံရေးအတွက်အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားရတာဖြစ်ကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းတင်ထောက်ကိုတက်နိုင်ကပြောပြထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်မှာလုံခြုံရေးတာဝန်ယူမဲ့သူမရှိတာကြောင့်ခရစ်မတ်ပွဲတော်ကိုမလုပ်ရဘူးလို့ပလောဝမြို့နယ်ကခရစ်စတန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်
။ညမထွက်ရအမေမထွက်တော့ကျွန်တော်အတွက်ကတော့လုပ်ဖို့အဆင်ပြေတော့ဘာဖြစ်လဲဆိုတော့ညမှာကျွန်တော်ကလုပ်မယ်ဆိုတော့ကိုယ့်ဟာကိုယ်လုံခြုံရေးတာဝန်ယူရမယ်ဆိုတော့ကျွန်တော်ကကိုယ့်ဟာကိုယ်လုံခြုံရေးတာဝန်ယူနိုင်တော့လုပ်ဖို့အဆင်ပြေလို့ပါ။အရင်ကလိုကြီးကြီးကကကြီးတခြင်းတွေဘာလို့ညဖက်တော့ဘာလို့တခြင်းဆိုတာတော့မရှိဘူးမြေလေသမင်းကျွေးတာတော့ပဲရှိတယ်ပေါ်မှာအပြောခရစ်စမတ်ပွဲဆိုတော့၂ရက်အပြည့်ကျင်းပရတယ်ဆရာတော့တချို့နေရာမှာ၃ရက်အထိဒီဇင်ဘာ24ရက်25ရက်26မှာကျွန်တော်ကခွင့်ခွာကြလာဆရာကြီးဆိုတော့ကျွန်တော်ကဒီဇင်ဘာနဲ့ဒီဇင်ဘာ24ကအစ်တေတွေရောက်တယ်25ရက်ကပွဲကျင်းပတယ်25ညလေးတခြင်းဆိုတယ်26မှာကျွန်တော်ကကိုအင်ကိုအစ်တေတွေကပြန်ကြကုန်တာပေါ့ဆိုတော့ကျွန်တော်ကဒီနေ့ကအဲ့လိုလုပ်မယ်ဆိုတော့လုံခြုံရေးကဘယ်သူမှမယူပြီးတော့ကျွန်တော်ကမလုပ်ရဘူးပေါ့ဆရာကြီး
ပလောဝမြို့နယ်မှာခရစ်စမတ်နေ့ပျော်ဝေးရှင်ပွဲတွေကိုမနေ့ကအထိပျော်ရှင်စွာကျင်းပကြပေမဲ့အစိုးရတပ်နဲ့ခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပေါ်ပြီးနောက်ပိုင်းမှာညမထွက်ရအမိန့်ထုတ်ပြန်ထားသလိုအင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာဖြစ်ပါတယ်။အခုလိုညမထွက်ရအမိန့်ထုတ်ပြန်ထားတာဟာဘာသာရေးပွဲတော်တစ်ခုတည်းကိုထိခိုက်တာမဟုတ်ပဲပြည်သူလူထုရဲ့စာဝတ်နေရေးတွေကိုလည်းထိခိုက်စေတာကြောင့်အစိုးရအနေနဲ့ပြန်လည်သုံးသပ်သင့်တယ်လို့ရှင်းလူခွင့်ရဲ့အဖွဲ့ကကိုတေးရကပြောပါတယ်
။ဘယ်လိုပြောရမလဲ။အဲ့ဒီဘာသာရေးပွဲလမ်းတပင်တစ်ခုထည့်ထိခိုက်တာမဟုတ်တော့ပဲနဲ့အခုတို့ဆာဝနစ်တပ်ဝင်တဲ့အနေအမှာလည်းတို့အများကြီးထိခိုက်တယ်ပြီးတော့အဒီယက NGO တဲ့ NGO တွေအလုပ်လုပ်တဲ့ကျွန်တော်လည်းအများကြီးထိခိုက်တယ်လို့ internet တွေဖြတ်တောက်တဲ့ဥစ္စာကြတော့ဟုတ်တယ်ကျွန်တော်တို့ဘယ်လိုပြောရမလဲအပြင်နဲ့တို့လောကမြေနဲ့အပြင်နဲ့တို့အဆက်တွေဖြတ်တောက်တဲ့သဘောဖြစ်တယ်ပြီးတော့အဲ့ဒီဒေတာခိုင်ရဲ့အရှင်းနေအဖြစ်ပြက်ပြီးတည်မောင်ချတဲ့တဘောလည်းဖြစ်တာပေါ့တော့ဒါတော့ဘုံမှာမဖြစ်တင်တယ်ရပဲပြီးတော့ဖြစ်နေလို့ရှင်ခုအဲ့ဒီညမထွက်ရမင်းငလို့ပြန်ပြီးတော့အစိုးရဆက်သုံးသပ်ဖြစ်တင်တယ်အဲ့ဒီတက်နဲ့သူတို့ညမထွက်ရမင်းကြောင့်အကုလုံချုံရပို့ပြီးတော့ဘလို့အတာချက်စစ်တယ်ပေါ့နော်ပြီးတော့ဒါထက်ညမထွက်ရမင်းကြောင့်ဘာဒီပို့ပြီးချိခိုက်တယ်ပေါ့နော်အဓိကဒီစားခန့်တွေရဲ့စားဝင်းရေးရှောက်ပြတဲ့ထုတ်ရှားတဲ့နေရာမှာအများကြီးချိခိုက်တယ်အဲ့ဒါပြန်ပြီးတော့အစိုးရနဲ့သုံးသပ်
အခုရပိုင်းတွင်ပလောဝမြို့နယ်ဘက်မှစိုးရတက်နေရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေသလိုပြည်သူလူထုရဲ့လုံခြုံရေးအခြေအနေကလည်းစိုးရင်ရတာကြောင့်ခရစ်မတ်နေ့အထိမှမလုပ်ကြတာဖြစ်ပြီးဘာသာရေးကိုကန့်သတ်ထားတာမဟုတ်ဘူးလို့ရှင်းပြနေစိုးရဖွဲ့ရဲ့ပြောခွင့်ရစေဘင်သာရေးဝန်ကြီးဦးစိုးထိပ်ကပြောပါတယ်
ဟုတ်ကဲ့ကျွန်တော်ကပလောကဟိုပုံမှန်144ထုတ်ထားတယ်ဆရာနေရလေမေးကြမှုမနေ့ကဒီနေ့ကအရင်ရက်တွေကတော့ရှော့ကဟိုတိုက်ပွဲတွေဖြစ်နေလေအဲတိုက်ပွဲဖြစ်တဲ့နောက်ရရင်နဲ့လေရင်နဲ့ပါဖြစ်တဲ့ခက်တဲ့အဆင်တွေဖြစ်တယ်ဆရာလုံခြုံရေးကတော်တော်ကိုမကောင်းတာဖြစ်တယ်အဲ့ဒါကြောင့်ဖြစ်နေဆရာနေ့လေပိုင်းကတော့နေ့လေပိုင်းကတော့ချင်းပတ်လိုက်ရတာပေါ့နော်ညပိုင်းကတော့ကျွန်တော်ပုံမှန်144ထုတ်ပြီးတော့မနေ့6ည6မထွက်ရအမိတ်လေးလုတ်ထားတယ်ဆရာဒါပြည်သူလူထုရဲ့အလုံးစုံရေးအတွက်လုတ်ထားတာဖြစ်တဲ့အတွက်အဲ့ဒါကြောင့်ဖြစ်ပါလားဘာသာရေးကိုကန့်တတ်တာမဟုတ်ဘူး
ရှင်းပြနေပလာဝဲမျိုးနဲ့အတွင်းမိုင်းပေါက်ကွေးမှုတွေရှောင်းမြောင်းပြစ်ခတ်မှုတွေအပြင်လက်နက်ကင်တွေရဲ့ဖန်စီခွဆုံခံရမှုတွေရှိလာတဲ့နောက်နိုဝင်ဘာလ9ရက်နေ့ကနေဇန်နဝါရီလ9ရက်နေ့ထိနှစ်လတက်တန်းရှိတဲ့ညမထွက်ရမင်းကိုထုတ်ပြန်ထားတာဖြစ်ပါတယ်ရှင်းပြနေမှာညမထွက်ရမင်းနဲ့လုံခြုံရေးချင်နေတဲ့ကြောင်းဒီနေ့မှခရစ်စမတ်ပွဲတော်ကိုကျင်းပခွင့်မရပေမဲ့နောက်လာမည့်နှစ်တွေမှာကျင်းပခွင့်ရအောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့လှုံ့ဆော်ပေးစေချင်တယ်လို့ခရစ်စတန်ဘာသာရေးဓမ္မဆရာမော့ဆက်ကပြောပါတယ်